ကျော်လာတဲ့တုံးဆက်တည်းရဲ့နေ့ညနေပိုင်းမှာကြရကီရင်ပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဖက်ချန်စစ်ဘေးရှောင်စခန်းတနေရာမှာနှစ်ဖက်တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားလို့အသက်70နှစ်အရွယ်ကလေးတယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒီမော့ဆိုပြည်ရဲ့ကပြောပါတယ်အခုတလောစစ်ဘေးရှောင်စခန်းတွေဘက်ကလက်နက်ကြီးနဲ့မက နေရာမှာတော့ဇူလိုင်လ31ရက်နေ့မနေ့ညနေပိုင်းတုန်းကလက်နက်ကြီးကြီးကြလို့အစောပိုင်းတုန်းကအသက်73နှစ်အရွယ်ကလေးငယ်တဦးအသက်ဆုံးပြီးတော့4ဦးဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်အဲ့ဒီဒဏ်ရာရသူ၄ဦးထဲမှာတေဆုံးသွားတဲ့ကလေးငယ်ရဲ့ဖခင်လည်းပါဝင်ပါလေ။ဒါပေမဲ့ရရှိထားတဲ့ပြင်းထန်ဒဏ်ရာကြောင့်ဖခင်ဖြစ်သူဟာလည်းဒီကနေ့ညနေ၄နာရီဝင်းကျင်လောက်မှာအသက်ဆုံးသွားတယ်လို့အခုလိုပြောပြပါဗျ။
အဲ့ဒီကလေးရစီပေါ့နော်အခုဆုံးသွားပြီဗျလက်နီးကြတော့တရားဆုံးသွားတယ်ပေါ့နော်ဒီ9ရောက်တော့တန်ရရတယ်ပေါ့နော်အဲ့ဒါတင်းထန်တန်ရရတဲ့ဒီဆုံးသွားတဲ့ကလေးရဖြစ်ပဲဒီအခုဒီခုနကဟိုကလေးကလေးပြုလာဆုံးတော့ရောက်တယ်ပြုလာတယ်အဲ့ဒါဆုံးသွားပြီတဲ့ဟိုနောက်ထပ်3ရောက်ကြောင်းလေးတော့ပေါ့အဲ့ဒီဆုံးတော့ထက်မှာတရားကြတော့နည်းနည်းကျူးနေရပေါ့နော
်မနေ့တော့ကနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတိုက်ပွဲမရှိခဲ့ပါဘူးဒါပေမဲ့ဒမောဆိုးမြွနဲ့စစ်ကောင်စီအခြေဆိုင်တဲ့ငွေတောင်100နှစ်တက်ရင်နဲ့ပရူဆိုမြို့နယ်အခြေစိုက်တဲ့128တပ်ရင်းတွေကစစ်ဘေးရှောင်ပြည်သူတွေခိုလုံနေတဲ့နေရာတွေစီကိုလက်နက်ကြီးတွေနဲ့ဆယ်ကြိမ်လောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ
်။မင်းကအနေထားမျိုးကြတော့လည်းကျွန်တော်တို့တိုက်ပွဲလည်းမရှိဘူးလေ။ကျွန်တော်တို့အပြန်လာရင်တိုက်ပွဲပစ်ခတ်တယ်လည်းမရှိဘူး။အဲ့ဒါပိုတမန်တက်ရရဲ့စစ်ပြည်တယ်လို့ကျွန်တော်တို့ကမှားယူတယ်ပေါ့နော
်။ကြံတရားရရှိခဲ့တဲ့သူတွေကလည်းညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်။စစ်ဘေးရှောင်နေတဲ့ကုန်းတာရွာကန်ပြည်သူတို့ကမနေ့တော့ကသူတို့နဲ့မလန့်မကန့်နေရာတွေမှာလက်နက်ကြီးပစ်ခတ်တန်းကြီးကြားနေရတယ်လို့အခုလိုပြောပြပါဗျ
။စစ်တပ်ကလက်နက်ကြီးတွေထုသွားတာပေါ့ဆံမကြီး။စစ်ချောက်ပြည်သူတွေစီကိုသူတို့ထုသွားတာလေ။သူတို့ကတစ်ခါထုဆို၃လေးလုံး၃လေးလုံးအညိုထုတယ်လေ။အဲသူတို့ကအခုကသူတို့ဘယ်လိုပြောရမလဲသူတို့အညိုပြီးပြီးအဖြစ်ရှိတဲ့နေရာတွေမဟုတ်တော့ဘဲနဲ့စစ်သေးချောက်တဲ့နေရာတော့မှသူတို့တီးပြီးမှသူတို့တော့မှအဲ့လိုမျိုးထုသွားတာပေါ့နော်လက်နက်ကြီးကိုအဲ့လိုမျိုးတွေဖြစ်လာပြီးပေါ့နော်အခုက
ဒီလိုမျိုးစစ်ဘေးရှောင်ပြည်သူတွေရှိနေတဲ့နေရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။ပြီးခဲ့တဲ့လတုန်းကလည်းစစ်ရှောင်စခန်းမှာလက်နက်ကြီးကြီးကြလို့အရက်သားပြည်သူတွေထိခိုက်ဒေဆုံးရတာကိုကြုံခဲ့ရတယ်လို့ကုန်းတာရွာကန်စစ်ရှောင်တဦးကပြောပြပါတယ်။ဒီလိုလက်နက်ကြီးတွေကြနေလို့တနေရာပြီးတနေရာပြောင်းရွှေ့နေရတယ်လို့စစ်ရှောင်ပြည်သူတွေမှာနေထိုင်ရတာလဲလုံခြုံမှုကင်းမဲ့နေပြီလို့ပြောပါတယ်။
ကျမဒီမှာလာနေတဲ့အတော်သေးပါတော့ဒီစစ်သေးလျှောက်တဲ့နေရာမှာဆိုလက်လက်ကြီးတစ်ခါကြတယ်ကျမ၄၅လုံးတော့မှကြ၄၅လုံးကြပြီးအိမ်လက်ချည်ရယ်အိမ်လက်ချည်ရယ်လူလက်ချည်ပြီးတည်ရတယ်ကြာရရတဲ့ကွာ၄၅ရောက်အဲ့လိုမျိုးတစ်ခါကြုံဘူးတော့ပေါ့နော်လုံချုံမှုတော့လုံးဝမရှိဘူးတတိနဲ့နေရတယ်သူတို့ဒီဖက်ကြီးဟိုမြောက်ဖက်ကြီးလိုက်မြောက်ဖက်ကြီးအမြောက်ဖက်ကြီးတောက်ဖက်ကြီးလိုက်အဲ့လိုပဲနေနေရတာကွာလုံချုံမှုကတနေရမှာမရှိတော့
တိုက်ပွဲကြောင့်ဒမော့ဆိုမြို့နယ်ကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတာဟာလက်ရှိအချိန်မှာတော့တစ်နှစ်ကျော်ကြာသွားပြီဖြစ်ပါတယ်။စစ်ဘေးရှောင်ပြည်သူအချင်းချင်းမျှဝေစားတောက်နေကြရပြီးသူတို့အတွက်စားဝတ်နေရေးတစ်နှစ်ထက်တစ်နှစ်ပိုပြီးတော့မှခက်ခဲလာတယ်လို့ဆိုပါတယ်။စစ်ရှောင်ပြည်သူအများစုအတွက်လုံခြုံရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကလည်းအလွန်အမင်းလိုအပ်နေကြဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရှင်။